အင်ဒိုနီးရှားနိုင်ငံပါလီကျွန်းကအမြင့်ဆုံးမီးတောင်အာဂွန်းကနေလှုပ်ရှားမှုတွေရှိလာပြီးတော့မီးခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ပါလီကျွန်းကိုလာရောက်လေပတ်သူတွေအတွက်တာဝန်ရှိသူတွေကမီးတောင်အန္တရာယ်သတိပေးချက်ကိုအဆင့်ထက်တိုးလိုက်ပါတယ်။မီးတောင်ချော်တွေကြောင့်မြေပြိုမှု၊မီးတောင်ကအပျက်စီးနဲ့ရေတွေကြောင့်တောင်ဆောင်းတစ်လျှောက်ရှင်စီးကြောင်ကြီးဖြစ်နေပါတယ်။လှုပ်ရှားမှုတွေရှိနေတ ိုင်နိုင်တယ်လို့အမျိုးသားသဘာဝဘေးရန်ရဲ့ကာကွယ်အေဂျင်စီကဆူတိုပိုပူနိုနူဂိုဟိုကဒေသခံတွေကိုတတိပေးထားပါတယ်။မီးတောင်ကပောက်ကွဲမှုတွေကိုမိုင်ဝေးကြီးကနေတောင်ကြားရပြီးတော့မီးတောင်ထက်ကမီးညွန့်တွေကိုလည်းတွေ့နိုင်ပါတယ်။တတိပေးချက်အစ်စ်မြင့်တဲ့အတွက်ဘာလီကျွန်းလေဆိပ်ကိုတင်းလာနေအစောပိုင်းကတည်းကပိတ်လိုက်ရပြီးတော့လေချောင်း445လိုင်းဖျက်သိမ်းလိုက်ရတာကြောင့်ခီးသည်5900ရဲ့ခီးစဉ်တွေပြက်ခဲ့ရပါတယ်။ပါလီကျွန်းကနေပြန်လို့မရပဲဖြစ်နေတဲ့ခီးသွားတချို့ကတော့ရောက်တုံးရောက်ခိုက်ဒီမီးတောင်ပေါက်တာကိုကြည့်ဖို့လေးလာရေးစခန်းကိုသွားကြတဲ့အကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်။ဒီမီးတောင်ဟာဆိုရင်ပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့လှုံရှားမှုတွေရှိလာခဲ့တာဖြစ်ပြီးတော့မီးကိုပြားတွေတင်ကိုတွေထွက်နေတာဖြစ်ပါတယ်။1963ခုနှစ်တုန်းကဒီမီးတောင်ပေါက်ကွဲခဲ့ပြီးတော့လူ1000နီးပါးသေဆုံးခဲ့ရပါတယ်။ဆူမာထရာကျွန်းကစင်နဘုံမီးတောင်ကိုလည်းစီယံပေါ်မီးတောင်ကိုလည်း2013ခုနှစ်ခရဲကမီးတောင်ရှင်ဖြစ်သတ်မှတ်ထားပြီးတော့စောင့်ကြည့်ရမယ်ပောက်ကွဲနိုင်တဲ့မီးတောင်ဆင်းမှာထည့်သွင်းထားပါတယ်။